ါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့ဒရင်နလက်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်ဒီ2019ခုနှစ်ကုန်ဆုံးတဲ့နေ့မှာပဲမြန်မာဒရင်သမား2ယောက်အဖမ်းခံရတဲ့ဒရင်နဲ့ထွက်လာခဲ့ပါတယ်ဒီမကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ဒရင်မြန်လောကမှာအတက်ကျတဲ့စင်ခေါ်မှုတွေဘာတွေကြုံရပါတယ်လဲတိုင်းပြည်တစ်ခုမှာဒီအရေးကြီးတဲ့မန္တလေးတစ်ခုဖြစ်နိုင်ငံကလက်ခံထားတဲ့ဒရင်မြန်ရဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးလွတ်တက်လာဖို့ဆိုရင်ဘယ်လိုလိုအပ်ချက်တွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုတော့ပါဝင်ဆွေးနွေးမဲ့ဟိုပုဂ္ဂိုလ်လေးလမ်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားတွေကိုအရင်ရေးပြီးသားတုံ့တက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်ဆိုတော့ဒီနေ့ထက်မှကျွန်တော်ပြန်ပြီးတုံ့တက်မယ်ဆိုလို့ရှိရင်ဒီမီဒီယာတွေဖွံ့ဖြိုးမှုတွေလွတ်လပ်ခွင့်တွေမှာတို့ရေးပြီးသားဖြင့်တိုးတက်လာကြလားဆွေးထုတ်သွားကြလားဘယ်လိုများတုံ့တက်နိုင်လဲဆရာ
အဲတိုးတက်လာတာမတွေ့ရဘူးကွာအခုနောက်ပိုင်းဖြစ်စဉ်တွေတစ်ခုပြီးတစ်ခုကြည့်ရင်တော့ဆုံးရလာတယ်လို့တော့ကျွန်တော်ကတော့မြင်တယ်ဥပမာဒီခိုင်ကိစ္စသတင်းယူရေးကိစ္စဆိုရင်ဒီခိုင်မှာလူလာသွားပြီးတော့မှသတင်းယူလို့မရတဲ့အပြင်ကိုအဲ့ဒီမှာသွားတဲ့နိုင်ငံသားသတင်းဌာနတွေအနောက်ဆက်ခံရတာတွေလည်းအများကြီးရှိတယ်အခုနောက်ဆုံးဆိုရင်ဒီခိုင်ဒေသသတင်းရိုက်ရေးနဲ့ဆက်ဆက်တာပေါ့နော်သတင်းနောက်တစ်ယောက်ကအဖမ်းခံရတယ်ဆိုတဲ့ကိစ္စမျိုးတွေအခုကိုဖြစ်လာတယ်လေအဲ့ဒီမတိုင်ခင်တော့လည်းဒီဒီပေါ်မှာစစ်တော်ကိုဒရုန်းရိုက်ဖို့စစ်တင်မှုပြင်ဆင်နေတဲ့ဒါနိုင်ငံရေးသတင်းတော့တွေနဲ့ဒါဒီကင်းကကျွန်တော်တို့ဒီစကတိအမောအဲ့ဒါတွေကိုလည်းဖန်ဆီးထားတာရှိတယ်ထောင်လောက်ချတာချလိုက်ပြီအဲ့လိုမျိုးနဲ့တခြားသောဥပဒေရောဆိုင်ရာလည်းရှိတာပေါ့ဥပဒေလုတ်ပေးရမယ့်ဟာတွေလုတ်မပေးတာတွေအများကြီးရှိပါတယ်အဲ့ဒီအကုန်လုံးချုပ်ချုပ်တိုးတက်ကြည့်လိုက်ရင်တော့တိုးတက်မလာဘူးဆွတ်ယူသွားတယ်လို့တော့ထင်ပါလို့ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ခုကတော့ဒီလူခွေလှူရှာရှင်းနေဦးတင်းတန်းဦးပါဆရာဦးတင်းတန်းဦးအနေနဲ့ရောဒီပေါ်လေဟိုဟိုမြန်မာနိုင်ငံမှာထိတွေ့နေရမြင်ရပေါ်လေလမ်းမီလောက်တုံ့တက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်အခြေအနေက2019ခုနှစ်ထဲမှာဘယ်လိုများတွေ့ခဲ့ရလဲခင်ဗျ။ဟိ
ုဆိုးလာတာပဲကျွန်တော်ဥပဒေအောင်နဲ့တွေ့ရအောင်ထောက်ခံနေတာ။ဟိုကကျွန်တော်ကဒရင်ကမလွတ်လပ်တဲ့အရင်လွတ်လပ်မှုဒလွတ်လပ်လာဒရင်ယူခွင့်မရှိတဲ့အရင်ဟိုယူဖို့ကြိုးစားလို့ရတဲ့နေရာယူတာကိုလည်းဟိုဖန်တီးခံရတာထိုးသိမ်းခံရတာစတဲ့အခြေအနေတွေပေါ်လာတော့အဲဖြုတ်ပြောရင်တော့နောက်ဆက်ကမှအခြေအနေတော့ဆိုးလာတယ်ပြောရမယ်ကွာ။ဆက်တဲ့ကကြီးကျွန်တော်မကွာမလုပ်နိုင်ဘူးကြောင့်မယုတ်သိမ်းနိုင်ဘူးကျင်းနေအနေအထားတော့ရောက်လာတယ်ပူတော်မတရားဆိုလို့လွယ်သွားတဲ့အနေအထားမျိုးဖြစ်လာတယ်အဲ့ဒါပြန်ဂရိပရိယာပြင်းနေလို့ပူရှင်းထန်တာလေးကျွန်တော်သိမှာပဲ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနောက်တစ်ခုကတော့ဒီလူငယ်နဲ့လူမှုသာသနာဖော်ဆောင်ရေးစင်တာကိုတက်ဆူဝင်ဖြစ်ပါတယ်ကိုတက်ဆူဝင်ရဲ့သဘောထားကိုခင်ဗျာကျွန်တော်တို့2019ကိုပြန်တုံ့တက်မယ်ဆိုလို့ရှိရင်မီဒီယာတွေဖွံ့ဖြိုးမှုလွတ်လပ်ခွင့်တွေမှာဟိုဘလို့အခြေအနေတွေ့ရလဲတိုးတက်လာတာတွေ့ရလားဆွေးထုတ်သွားတာတွေ့ရလား
ကျွန်တော်ဒီလူတွေအခုရင်းနှီးရတော့ဒီဆုပ်ကိုပြောရလို့ကျွန်တော်ပြောပါမယ်လေ။ဒီကျွန်တော်တို့တွေကဒီတက်မဲ့ထားတဲ့ဆန်ကူလေးလေးတွေကဒီကိုပြောပြချင်တာမျိုးပဲဒီလိုလားဆက်ရတယ်ဒီဆန်ကူလေးအခုဆရာကဆူတယ်ပြောရလို့ကျွန်တော်ဒီဆန်ကူလေးကိုမှတ်စုရှယ်တော့ရေးဒီမီဒီယာကတော့ဒီလိုတွေမပြောရတော့ဘူးလို့ဒီကျွန်တော်တို့ဒီမီဒီယာတစ်ပတ်ဆောင်နေဖြစ်ပေါ်နေတာမျိုးလည်းဖြစ်ဖြစ်တယ်။ဒါတော့အခုရမီဒီယာဒီကြောင်းကြောင်းလေးလေးလောက်ဆိုတော့ပြန်ရရှိတယ်ဒီလိုတွေကျော်ဒီဒီမီဒီယာတွေပြီးသွားပြီးလို့ရပြီးတော့ပြောလို့ရှိရင်ဒီအရုံးကြီးလေးကိုတော့ဆက်ကြတော့ပြောရပါတယ်ဒီတိုင်းဒီကိစ္စကိုပါလိမ့်ကျွန်တော်ပြောပြီးဒီလိုလည်းပြည်အောင်ရှင်ပြီးသားတိုက်ဆိုကျွန်တော်ပြောရတာရှိတယ်အဲဒီဒီမီဒီယာတွေကဒီအင်ဂျင်ကိုဖြစ်ခဲ့ကြတယ်တော့တော်ပြီးတော့ကျွန်တော်ဒီဒေတာဖြစ်ခဲ့ကြတော့တော်ပြီးတော့ဒီတမိုးမီဒီယာလေးရဲ့အခါကျတော့ဒီပြည်ပေါ်ရတဲ့မီဒီယာရဲ့အကြီးအကဲကြီးရတဲ့အခါကျတော့ဒီကလာလေးဒီကိုယ်စီကဒီတစ်ခါကလေးပတ်သက်လို့ကြည့်ကြရတယ်ကိုပြည်ကကြောက်ရလေဒီဆုံးရပြီးတော့ဒီလိုမျိုးလောက်ရှိတယ်ရဲ့အခါကျတော့ဒီတိုင်းကလည်းအရေးကြီးတယ်။ဒါကြောင့်လည်းမရှိရတဲ့ကြောင့်ဒီလိုပဲဒီလိုဒီလိုကလည်းမရှိတာကလည်းတော့ရတယ်။ဆိုတော့ဒီကိစ္စတွေတော့ဒီလိုပဲနေပြီးသားလေးဒီလိုခုလည်းဖြစ်တယ်။ဒီဒီလာပဲလည်းတော့အော်ဒီဖြစ်တယ်။ဒီကူကလည်းဖြစ်ဖြစ်တယ်။ဒီနေ့ကတည်းကတော့ဒီကိစ္စတွေကိုလည်းဆက်ရသေးတယ်။ဆိုတော့ဒီကလည်းမရှိသေးတဲ့ကြောင့်လည်းဒီကဒီတော့ဒီကတော့ပုံပြီးတော့ဒီတရင်းလို့လည်းခေါ်တယ်လို့ကျွန်တော်ပြောရအနေအထားလို့ပြောရတယ်။အဲဒီတော့ဒီလိုဒီတရင်းကြီးကဒီဟိုအဒီလေဝင်တော့ဒီဆိုနေဒီကတော့ကျေကျေဝင်ကြမတဲ့ကိစ္စလို့ဟာပြီးဒီထားဖို့ဖြစ်တယ်။အဲဒီတော့ခေါက်ဒီတက်တာမျိုးရှိတယ်ဗျ။ဒါကြောင့်လို့အစိုးရကဒီလိုဒီလိုတရင်းကြီးကိုဒီဟိုပရိုဂရမ်လေးရှိတာလို့လည်းဒီလိုဒီလိုလာတာတမှုတွေကြောင့်ဒီလိုလာဆောင်မှုတွေကျွန်တော်ဆွေးနွေးလာပြီးရှိတယ်။ဒီတော့ဒီတရင်းရခွင့်ကိုကြည့်သွားဆောင်ရတယ်။ဒီလိုတော့အရေးကြီးတယ်လို့ဒီတော့ဒီမရှိဘူး။အဲဒီမရှိသေးတာဒီဒီရေကဘာဒီဘာကြီးကလာရှိတယ်။အဲ့တော့ကျွန်တော်တို့ကဆက်ကဆိုင်ရည်ကြီးပါလို့ဆိုရင်ကျွန်တော်ကဆေးဆိုးရရှိတယ်ကိုပြန်ဖြစ်သွားတယ်။အဆုံးရပြီးရတဲ့အရေးကြီးအဆုံးရပြီးတော့ရုပ်တော်ဖြစ်သွားလို့ရှိတာ။ဒီလိုပြည်သူတွေကဒီတမျိုးကြီး တော်ရတယ်ဒီမှာကျုပ်ဖြတ်ပြန်ပေးတယ်ခုအစိုးရကလည်းဒီနေရာကိုကျွန်တော်ဆုံးရှုံးရအောင်ဖြစ်သွားလိမ့်မယ်ဒါတော့ဒီတရင်းတော်ကြီးကိုဆန်းတီရဟာဒီပြည်သူတွေဟာဒီကဒါတရင်းတော်ကိုရှိနေပြီးကျေလို့ရတယ်ဒါတော့ဆန်းတီပြည်သူတွေကဒီတရင်းတော်ကြီးဒီနေရာကြီးကိုတိကျဆက်ဆက်ဆက်ဆက်ပြေးပြေးနေဖြစ်သွားလိမ့်မယ်ဒါကလည်းလောဆက်ဆက်မျိုးပေါ်ကိုဒီနေရာလေးဒီကိုကိုကိုရတဲ့ဒီသုံးမကြိုက်တဲ့ဒီလိုကြောင့်ဒီအတန်းကမှလာဆိုရဲစိတ်ရဲ့တို့ရီးရဒီတရင်းတော်ကြီးနေရာကြီးကဘယ်လိုလဲခါကြမသိခက်တယ်လို့ခါကြလို့ရှိတယ်ဒီကိုဆုံးလိုက်ပြီဖြစ်ကြလို့ရှိတာပုံပြီးတော့ကျွန်တော်တို့ပေါင်းကျင်းတော့ဒီဆက်လာသိကြည့်ရဲအဲ့တော့ဒီအထုပ်ပြောမယ်ဆိုလို့ကျွန်တော်ဒီနောက်ဆက်ခွင့်ရတော့ဒီတရင်းတော်ကိုပတ်သက်ပြီးအရေးရှိတာကြောင့်လည်းရှိရဲ့ဒီကိုပြောရမှာပါလား
โอเคจิตุบาကျွန်တော်ဆွေးနွေးဘွတ်တော့ကိုပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွက်ထားတဲ့ပုဂ္ဂိုလ်တူလေနေလိုက်မှာမှာရောက်နေပါတယ်ကိုတီးလည်မှုဖြစ်ပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကတော့ဒီတရင်းနာကိုဖမ်းတဲ့ကိစ္စအားနော်သူဘူးကောင်မတော်မှာဖြစ်တဲ့ကိစ္စနော်ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကနော်သူတို့အားလုံးကသူတို့မတရားလုပ်တာပဲကျွန်တော်သိရတယ်ခင်ဗျာသူတို့ပြောတာဆိုတာကတစ်ဖက်ကဆွဆွဲတယ်ဖက်ကဆွဆွဲတယ်လောက်တာကတော့ဘောင်းရောင်ဖြစ်နေတယ်ကျွန်တော်မြင်တယ်ခင်ဗျာဘာကြောင့်လဲဆိုရင်တော့အခုတရင်းနောက်တွေရောမွန်းနာသူတို့ကအရင်တားတီးရတယ်တားတီးမှသူတို့ဝင်လာတာဖြစ်ပါတယ်အခုလည်းတော့တရင်းနောက်ကိုထပ်ဖန်တဲ့ဖြစ်တာတော့နောက်ကိုရတော့ကျိုးကန်တဲ့လူကအတ္တမကြီးပါတဲ့ခေါင်းဆောင်ဖြစ်တယ်ဖြစ်တယ်ဆိုတော့ကျွန်တော်ယုံကြည်ရရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးလည်းမူရချေစုပါဆိုတော့သူကျွန်တော်ဆရာဦးစိတူအောင်မြင်ကိုပြန်မင်းပြန်မဆောဆောဆရာလည်းအဲ့ကိစ္စကိုနည်းနည်းအရေးမို့ဟိုအစာပိုင်းမှာဖက်ပြောသွားတာရှိပါတယ်တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဟို rights to information နောက် access to information လို့ဒီလိုသတင်းရယူနိုင်တဲ့အခွင့်အလမ်းက internet နဲ့ဆိုပြီးတော့မကြာခဏထောက်ပြခံရလေးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေရောပြီးခဲ့တဲ့နှစ်အတွင်းထဲမှာဟိုပိုဆိုးလာသလားဟိုတည်ရင်ပုံစံတိုင်းရှင်းရရှိနေသလားအဲဒီအခြေအနေကိုမောင်းနှိုင်းရှင်းရှင်းမယ်ဆိုရင်2019ခုနှစ်ထဲမှာဘယ်လိုတွေ့ရလဲဆရာ
အရင်လုံးရအချိန်တွေထက်တော့မှဟိုပူဆိုးလာတယ်။ဒီခိုင်ကိစ္စဖြစ်တဲ့အခါမှာဟိုတမယူကြအဖြစ်ကျွန်တော်တို့ဒီကပုံမှန်ပြည်ရင်းပတင်းတောက်တွေအဲ့ဒီဘက်ကိုသွားမယ်ဆိုရင်လည်းအချို့သောနေရာတွေမှာကင်မရာထုတ်လိုက်တာနဲ့ပတင်းတောက်ဆိုတာနဲ့ရံပြခံရတဲ့အချိန်မျိုးတွေရှိတယ်။နောက်နိုင်ငံသားကပတင်းလာရွေးတူတွေဆိုရင်လည်းအရေးဝင်တာအစိုးရကိုအပြစ်ပေးအကြောင်းကြားပြီးတော့မှအသွားလာပြီးတော့မှအဲ့လိုရံပြခံရတဲ့တွေရှိတယ်။အဲ့လိုနေသားမျိုးမှာသက်ဆိုင်ရာအဲ့မှာရဲတပ်ဖွဲ့ဝင်တွေကောင်းရှိတဲ့လူတွေကဟိုအကာအကွယ်ပေးတော့ပြီးပါရဲ့ဒါပေမဲ့သတင်းရယူကိုဆက်ပြီးတော့မလုပ်ခိုင်းတဲ့နဲ့သူတို့ report တွေပါပြီးတင်တဲ့ခါမှလည်းဟိုမမှန်မကန်သတင်းတွေ report တွေတင်တာတွေလည်းရှိတယ်အဲ့လိုတွေအဲ့မှာပြဿနာတွေအများကြီးရှိတယ်ပြီးတော့မှဥပဒေကြောင်းရပြောရမယ်ဆိုရင်လည်းတကယ်တော့ဟိုသတင်းကြည့်တယ်ဝင်ဥပဒေဆိုတဲ့ကိစ္စကဒါသမဥဒိသိလက်ထက်ကလေးကဟိုတင်ပြနိုင်မှုဥပဒေလုံခြုံမှုဆိုပြီးတော့အမှအရှင်းရှင်းရှင်းလင်းရတာရှိတယ်အဲ့ဒါပေမဲ့ဒီဒေါက်တာစုကြည်အစိုးရတက်လာပြီးတော့ဒါကျောင်းကြီးမြို့တို့ဟိုပြန်ကျောင်းဝန်ကြီးတာဝန်ယူပြီးတဲ့နောက်မှာဒီကျောင်းဘာမှလည်းမကြားရတော့မကြားရတဲ့အပြင်ကိုဝန်ကြီးဌာနအပြည်ပြည်ကလည်းတကယ်ဆိုရင်ဒီဟိုအဂရိလိုက်စားမှုတွေကိုလုပ်ဖို့ကိုယ်နေနေတာမရှိလို့ဆိုရင်ဒီကလေးအချက်လက်ဆိုတာသတင်းတော့ကမေးမှမဟုတ်ပါဘူးထုတ်ပြန်ပေးရမှာလည်းအများကြီးရှိတယ်ဒါပေမဲ့ဒီဟာတွေလည်းထုတ်ပြန်တာမရှိဘူးနောက်ကတော့လည်းတကယ်ဆိုရင်ဒီကလေးအချက်လက်ပြည်ပဝေဆိုင်ရာဥပဒေကိုလည်းအပြည်ပြည်ပေးတာမရှိဘူးမရှိတော့ဘူးလက်တွေ့ကျွန်တော်တို့ပြင်းယူတဲ့ခါမှာဘာတွေဖြစ်နေကြလဲဆိုရင်အောက်ခြေရဲဌာနတွေကစတာကမှလူလက်မှုတစ်ခုဖြစ်သွားတယ်တကယ်လို့ဖြစ်သွားတယ်ဒီဥစ္စာအထောက်အထားတွေတပ်ပုံတွေအကုန်လုံးထွက်လာပြီအဲ့ဒီဥစ္စာကိုရင်ဆိုင်သမ်းမိလိုက်ရဲ့အကျွန်တော်တို့ကိုဒါလေးဖြစ်တာလေးကိုပဲအတည်ပြုပေးပါဆိုရင်ဒီလောက်တော့မှမဖြစ်ဘူးဒီတော့မှဟိုတယောက်ကိုလွှဲချတာလည်းရှိတယ်ဒီတယောက်ကိုလွှဲချတာလည်းရှိတယ်အဲ့တော့ဒီနေရာမှာတို့အနေနဲ့လည်းရှင်းတယ်ဒီပြဿနာကိုရဲစခန်းစာဝန်ရှိသူအဖြစ်အပျက်အကုန်လုံးကတို့မဖြစ်လဲဘာမှမဖြစ်ဘူးတို့အရေးကြီးတာလည်းမရှိဘူးအဲ့ဒီခါကျတော့ကျန်တဲ့လူတွေကတကယ်လို့ဘာလဲရယူခြင်းကပိတ်ဆို့ထားတယ်လို့တော့ဖြစ်နေတယ်အဲ့လိုကြီးကိုအရှင်လေးဆိုးနေတာကိုကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးစိတ်ကောင်းမြတ်ထောက်ပြသွားလို့ခေါ်လို့ဒီဟိုဟိုသတင်းသိရှိပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့ဟိုကျွန်တော်ဆရာဟိုဟိုဥပဒေတန်းကိုသဘောထားကိုသိချင်ပါတယ်ကျွန်တော်တို့ဒါဥပဒေတရားအဖြစ်နဲ့ဒီအများကြီးသူသိရှိခွင့်ဟိုသတင်း information ရယူပိုင်ခွင့်ပေးနိုင်မှုအတွက်မှာဥပဒေရရဘလို့ခက်ခဲရှိနေလို့ဒီကိစ္စဥပဒေကြောင့်ရဟုတ်အမခံမပေးနိုင်ရလေဆရာ
ကျွန်တော်မြင်တော့ဗျာတကယ်တော့ဒါတွေကဥပဒေလုပ်ပြီးမှကိုပုံဘူးဗျာ UDH လို့ခေါ်တဲ့ Universal လူ့ခွင့်ရေးပညာသဏ္ဍာန်ကပါပါတဲ့အချက်တွေပဲဗျာအဲ့ဒီပါပါတဲ့ဒီလို့ Freedom of Expression နဲ့ဆက်ဆက်နေတဲ့အပိုင်းမျိုးပေါ့နော်ဟိုအဲ့ဒါတွေကိုမပေးနိုင်ဘူးတစ်ခါကလည်းဒါဖြစ်တယ်ဆိုကျွန်တော်တွေ့တော့ဒီလိုအဆုံးရအဖွဲ့ကကြောက်နာတော့တာဗျာညီကြီးတော့ကြောက်နာဘူးဆန်နဲ့ဟိုဒီအငြင်းတန်းဝင်လို့ညီုံချုပ်ကိုညီုံမှုကအရင်လူကောင်းနေတယ်အဲ့တော့သူကဟိုအရင်တုန်းကအတိုင်းနဲ့ဆက်လက်ပြီးတော့ရှင်းသုံးနေတယ်ကိုလူကြီးကလည်းအဲ့ဒါဒီလူကြီးကောင်းကောင်းကိုမကြိုက်ဘူးကြိုက်ရနိုင်လို့မရဘူးအဲ့အဖြစ်ချင်းကတော့ ်ဒါကိုဥပမာပေါ့ဗျာဝိရောဓဗျာစိတ်ဆန္ဒပေါ့နော်ဟုတ်ဒီဟာကိုပြီးကျင်နေဆိုတော့လောလောဆယ်ပြီးရမယ်ပြီးကျင်နေဆိုအသိပေါ့နော်ခုနကပြန်ပါအဲ့ဒါရှိဖို့လိုတာဗျာအခုကတော့ကျွန်တော်တည်းအဲ့ဒါရှိဖို့မပေါ်ဘူးဟိုဘာလို့ဆိုတော့ဥဒ္ဒါကိုစက်စက်ဒီပြောလို့ချင်းဒီကံကြီးကမှလည်းတရင်သမားတွေပြိတာဘယ်သူမှမသာဘူးဒါကြီးကကျွန်တော်တို့အကျိုးမရှိတဲ့နဲ့ဒုက္ခရောက်လာတာကြီးရယ်ဟိုနိုင်ငံကလည်းပြစ်ကြည့်နေတဲ့အကုန်လုံးတိုက်ခိုက်ပြီးတော့သူတို့ရအောင်လုပ်တော့တာကိုကဒါအားလုံးကိုဝင်ဝင်ပြီးခဲ့လို့ရှိရင်ဒါအခြေအနေပြောဖြစ်တာပေါ့ဗျာအဲ့ဒီပေါ်မှာအစိုးရကြီးပြီးတော့ပုံသိပ်လာပြီးတော့ဒီလိုတရင်လက်ခွင့်ပြုနေမျိုးပြုလို့ကိုစိတ်ကူးတောင်ရှိဖို့မပေါ်ဘူးလို့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတကယ်တော့ဒီဒီမိုကရေစီနိုင်ငံတွေမှာတော့သတင်းမီဒီယာကြီးကနိုင်ငံရဲ့မန်နေတခုဆိုပြီးသဘောထားကြပါတယ်ဆိုတော့မြန်မာနိုင်ငံမှာအရင်စစ်ဆွဲရလက်ထက်တုံးရတော့ဒီသတင်းမီဒီယာလက်လက်ခွင့်ဟိုအားမပေးဘူးဆိုတော့ဒါတော့ရှင်းတဲ့ကိစ္စပါဆိုတော့ဒါနဲ့အခုရသားဆိုရလဲမဟုတ်တော့ဘူးဆိုတော့ဒီသဘောထားတွေရောဟိုပြောင်းလာတဲ့လက္ခဏာမျိုးတွေရောဟိုမတွေ့ဘူးလားဆရာဦးတင်တယ်အောင
်ကျွန်တော်ပြောရတော့ဒီအရင်စစ်ဆွဲရလက်ထက်တုံးကဒီတော့နော်ကျွန်တော်တို့ဒီသတင်းမီဒီယာတို့ရတဲ့ဆိုဒီ CEO တို့ကျန်းသူတွေသဘောထားတယ်ဒါအရှင်းပါတယ်။ဒါပေမဲ့အခုကျွန်တော်တို့ဒီလူမျိုးတွေကတက်လာတဲ့အပေါ်မှာရန်သူတွေကသဘောမထားတော့ဘူး။ဒါပေမဲ့လူစုလူတွေမြင်ပုံမရဘူး။အဲ့ဒီလိုကျွန်တော်ပြောရမလို့ဖြစ်နေပြီ။အခုလက်ရှိအနေထားတော့လေ
။ဟုတ်ကဲ့ပါဆရာ။ကျေးဇူးပါ။ဆိုတော့ကျွန်တော်ကိုတက်ဆူဝင်သဘောထားလည်းသိကြပါလား။ကိုတက်ဆူဝင်ဆိုတော့ကျွန်တော်ဒီအခုရတဲ့အစိုးရတက်လာတယ်ဆိုရင်လည်းဒီသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာအပေါ်တွေကိုသဘောထားတွေကဟိုအရင်စစ်ဆိုးရနဲ့ဟိုကွာခြားချက်မရှိတဲ့အနေအထားမျိုးမြင်နေရလား
။ဘာမှသတိမကွာနေလို့ကျွန်တော်ဒီလွတ်လပ်ခွင့်ကြီးကိုဆက်ပြီးရှင်းပြတာဟုတ်ဒီရလို့ကိုရောကြောင့်ဒီတိုင်းနဲ့ကိုကျွန်တော်ဖတ်တဲ့စောင့်စုတာလေးပြောပြလာရေးတခုတော့ဒီကောင်လေးကလည်းဖြစ်နေတဲ့ကောင်လေးတွေပါကျွန်တော်ပြောဆိုတာပြီးဆိုင်ရှိနေတဲ့ကျွန်တော်ဖိနေတာလေးရှိတယ်။ဒါနဲ့ဒီ online နဲ့ social media နဲ့ကျွန်တော်ဒီပြဿနာလေးဆိုလို့ရှိရင်ဒီကြောက်ရွံ့နေတဲ့ကောင်လေးကိုလည်းမကြည့်နိုင်ဘူး။ဒီတိုင်းဝေးရလို့ရှိတာအဲ့ဒီကောင်ဒီတိုင်းမီဒီယာတခုလည်းဖြစ်တာမျိုးလေး။အဲ့ဒါမျိုးဒီကြောက်တုံးရလို့ရှိတယ်။အဲ့တော့ဒီပေးမီဒီယာကိုကျွန်တော်ဒီလိုဒီလိုဒီရန်ဒီရန်တွေတိကျချက်ကအဲဒီမို့ဒီလိုမျိုးကြီးတွေလည်းလာတာတော့ဒါမျိုးဖြစ်လို့ဘယ်လိုလုပ်ရမလဲဆိုတော့ကျွန်တော်ရေရှင်းနေတည်လို့ဒါပေမဲ့တကယ်ဖြစ်နေတဲ့ကတော့ဒီသတင်းမီဒီယာကြီးကဒီကျွန်တော်ဒီတိုင်းပါလေကိုယူပါရခိုင်တာဖြစ်နေတာဆိုတော့ဒီလိုမျိုးကိုကျွန်တော်ဒီအခိုင်အကျကမှာဆီလေးကြီးကြီးတဲ့လိုဒီမီဒီယာရဲ့ဆွေးနွေးရတော့ဒီကိစ္စကိုပါသွားရဆိုတော့တွေ့နေရတယ်အဲ့တော့ဆွေးနွေးရတာလေလေဒီကိစ္စကိုဒီရရဲ့ရေရှင်းရတဲ့ကိုယ်ကဒီရလိုက်ကတိဆရာကြီးကဒီခိုင်ကြတာပါကြည့်လို့ရှိရင်ဒီဖြစ်ဖြစ်ဖြစ်ပါကျွန်တော်တို့ဒီမီဒီယာရနေပြီးတော့ဒါတော့တော်အဆောက်အဦမီဒီယာတွေစားတယ်နော်အတင်းမီဒီယာတွေကြီးတွေပါရှိပုံမျိုးတွေ့ရတာဒီဒီကျန်တဲ့ဒီဒီမှာရှိမီဒီယာတွေအဲ့ဒီပုံမျိုးဆက်ဖြစ်ပြီးတော့ကျန်တဲ့ဒီအကြီးအကျယ်ဖြစ်တယ်အဲ့တော့ဒီဒီရဲ့အမှတ်တော်မီဒီယာတွေကဒီလိုပဲဥပဒေဝင်တယ်လို့ဒါပြောပြီးဒီတင်မီဒီယာတွေကြီးတွေဆက်ဆက်နေတာဟုတ်ပြောပြောပြီးဖြစ်ဖြစ်တယ်ဒါကြောင့်ဒီမီဒီယာရဲ့အခိုင်အရာအရင်ကပါတယ်အဲ့တော့ဒီပါတော့ကဒီအရင်ကဘာကျေးဇူးပြုလို့ကျွန်တော်တို့ဒီပေးလို့တော့မရှိဘူးလို့ဆိုတာတာကျတော့ဘူးကြီးလို့ရှိတယ်ကဆိုတော့ဒီလိုတူပြီးတဲ့ဒီဟန်ဒီလေးကိုဒီကံလေးရကြတာလို့ဒီလိုဒီလိုပဲဒီလိုပဲဆိုတော့လေအဲ့လိုဖြစ်ပြီးဆိုတော့ဒီဘက်မှာကျွန်တော်ဒီပြန်ပြီးတော့ဒီအိရိယာကိုခတ်နေတာပေါ့နော်ဆိုရဲပြီးကြပြီကျွန်တော်တို့ကလက်ဒီဖုန်းလေးချိန်ကဒီ UI ရတဲ့တစ်ခုကိုကြောက်လို့ရတယ်ဒီ UI ရတဲ့ဒီလိုကိုကိုကြည့်နေတဲ့ခရီးချက်ကိုဆိုတော့မြည်တယ်လို့ဆိုတာလေးရှိဘူးပြောတယ်အဲ့ဒါမျိုးကိုဆိုတော့ဒီလိုဆိုရပြီးတော့ဒီလိုနဲ့ဆိုရနေကြတယ်ပေါ့ဒီဟာဒီဟာကိုတင်ချက်နဲ့ပြနေတယ်ဒီဟာကိုဆက်နေလို့ရနေရလို့ဒီဆောင်လေးဆိုပြီးလေဆက်စားနေတာဒီဟာစစ်ကားကြတာဒီဟာလေးတွေဒါပေမဲ့ခုကမီဒီယာကဆိုရင်ပြောနေတဲ့အခါကျတော့ sorry ဒီကြားရောနည်းလမ်းတွေဖြစ်တယ်ဒီဆိုရတဲ့ဒီကိစ္စကိုဒီ information ရှင်းရမယ်လို့ကျွန်တော်လည်းမရနိုင်ဘူးဒီဖြစ်ပြည်အဲ့တော့ကျွန်တော်ဒီကြားနေနေလို့ဆိုလို့ရှိရင်အခုရဲ့လုပ်နေတဲ့ဒီအချက်လက်တွေကိုဒီသုံးတဲ့ budget တွေလုပ်နေတဲ့အချက်လက်ကိုမီဒီယာတွေကတော့ဒီ PD တွေကဘယ်လိုဖြစ်တဲ့ချိန်မှာကြောက်ပြီးဘယ်လိုဆိုပြီးကျွန်တော်ဒီမှာအိမ်မှာကျန်နေမှာရှိတယ်။ဒါကြောင့်ကျွန်တော်ဒီမှာသုံးခုဆိုတာမျိုးကတကယ်တော့အရှိန်ဖက်သွားလို့ပြီးတော့မသွားမဲ့တက်ပြီးတော့ဒီဒီဒီပြည်ကြောင်းကြီးကမသွားမဲ့တက်ပြီးတော့နောက်ကိုပြန်နိုင်ရဲ့ပုံစံမျိုးရှိတယ်လို့မြင်လို့ရပါတယ်ခင
်ဗျ။ Okay ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကို email တွေတိပို့ပြီးပေါ်ဆွေးနွေးတဲ့ပုံစံတွေလည်းရှိနေပါသေးတယ်။အဲတော့အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်သက်တနာရဲ့ပေးစာကိုကိုရင်နဲ့ဖတ်ပြပေးပါဦးခင်ဗျာ
။အထွေထွေအနာတပိုင်းတစားနဲ့ရခိုင်ရေးကိုခက်ခဲခဲဖြေရှင်းနေရတဲ့အချိန်ရိုက်တာသတင်းောင်းတို့ကသတင်းရယူုံသာမကချိုးဝက်စာရန်စာတန်းတွေကိုပါရယူခဲ့တဲ့အတွက်မိသူကိုရောစီးအောင်ရယူသူကိုပါဖမ်းမိတာအစိုးရမှအပြစ်မရှိဘူးလို့ယူဆမိပါတယ်။မီဒီယာလွတ်လပ်ခွင့်ဟာတိုင်းပြည်ပြည်ပြောင်းလဲရေးအတွက်အရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာ တရင်အမောင်လောကတွေကဖြတ်တန်းလာခဲ့ရတဲ့အစိုးရအနေနဲ့ပိုတိရဲဆိုတာတမ်းရဖြစ်စရာမရှိပါဘူး။သို့သောသတင်းမီဒီယာသမားတွေကအစိုးရကတတိကြီးကြီးထားပြီးတွားနေတဲ့မျိုးသားပြန်လည်တင်းမြတ်ရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးတွေအကြောင်းလေ့လာရှုပြီးမိမိတို့သတင်းရယူဖော်ပြရေးတော့ကိုသာဆန္ဒစောင်းနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်။ကျွန်တော်ပြည်သူတွေအနေနဲ့သတင်းလလခွင့်ကိုကြိုးစိုးပေမဲ့သတင်းဌာနအားလုံးအပေါ်မှာတော့ယုံကြည်မှုမရှိပါ။ဘာကြောင့်လဲဆိုရင်တချို့ပြည်ပသတင်းဌာနတွေဟာနိုင်ငံမဲ့ဘင်္ဂါလီအကြောင်းရေးသားထုတ်လွှင့်ချက်တွေဟာသတင်းအနေနဲ့မဟုတ်တော့ဘဲသက်ဆိုင်ရာနိုင်ငံအစိုးရ၏အကြိုက်ဝါဒဖြန့်ချီရေးသဘောတက်ရောက်နေလို့ပါပဲ။ဥပမာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမြန်မာမိသားစုတွေကအမေစုမိန်ကွန်ထောက်ခံပွဲလုပ်ကြပါတယ်။သတင်းရေးသားထုတ်လွှင့်တဲ့အခါဘင်္ဂါလီပုံတွေနဲ့ထုတ်လွှင့်ကြပါတယ်။မြန်မာတွေကဘင်္ဂါလီတွေကိုထောက်ခံနေတဲ့အောင်ကန့်ကွက်နေတဲ့အောင်ထုတ်လွှင့်ချက်တွေဟာအထင်ရှားပါပဲ။အလားတူထုံးစံချက်ကြီးတွေအများကြီးရှိပါတယ်။နောက်ဆုံးပြောရရင်သတင်းလက်ခွင့်အပြည့်အဝရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုနိုင်ငံတော်အဆင့်ရှိုးဝတ်စာရွက်စာတမ်းတွေကိုရယူခဲ့သူကိုရောပေးတဲ့သူတို့ကအေးအေးယူတာမမှားဘူးလို့ယူဆမိပါတယ်ဗျာ
။ဒါကဒီအမေရိကန်ပြည်သူကမောင်သက်သနာပေးစာပါ။သူကတော့ဒီဖက်ဒီကန်ရဲ့ကိစ္စမှာသတင်းတောက်တွေဘက်ကလွန်နေဆိုတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဒီသတင်းသမားတွေအနေနဲ့တိုင်းနာမယ်ချင်းဝတီပြက်ကွက်ခဲ့တာမပြက်ကွက်ခဲ့လားဆိုတော့ဒီတရားရုံးတင်စစ်ဆေးရတဲ့အခါမှာပိုပြီးရှင်းရှင်းလင်းလင်းသိလာလိမ့်မယ်လို့လည်းထင်ပါတယ်။တခုရှိတာတော့ဒီနေရာမှာဒရင်သမားတွေဘက်ကရောလိုအပ်ချက်တွေရှိနေသလားဆိုတာဟိုစဉ်းစားမိပါတယ်။ဒါကြောင့်လဲဆိုတော့ဒီဝင်းကြီးတယောက်ကိုမိကုန်းနဲ့မိပြီးတော့မှဒရင်နောက်ကဆရာဘသူလဲဘာတောင်ယူထားလဲဆိုပြီးတော့မိခဲ့တာမျိုးတွေနောက်မချလိုက်ရင်တော့လည်း AP ဒရင်ဘုံမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲခဲ့တယ်ဆိုပြီးတက်သနာပေါ်ခဲ့တာမျိုးတွေဆိုတော့ဒီလိုကိစ္စတွေထောက်ပြပြီးတော့ဒရင်မီဒီယာရဲ့ဘုံမှာအထင်သေးမြင်သေးသဘောထားတွေလည်းရှိပါတယ်ဆိုတော့ဆရာဦးစီဆောင်မြင့်ဒီသတင်းသမားတွေဘက်ကရောဒီစင်ကျင်မှုပဲဖြစ်ဖြစ်လိုက်နာဖို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့အားနည်းနေသလားဆရာ
အဲအဲ့ဒီဆရာကျွန်တော်နှစ်ခုနှစ်ပိုင်းပြပြမယ်ကျွန်တော်တို့ကအဲ့ဒီမောင်တပ်နာဆိုတာပြောတာနဲ့အခုကိစ္စပေါ့နော်ဟုတ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလုံငန်းလုပ်နေတာအားကြမြန်မာနိုင်ငံသားတွေလုပ်နေကြတယ်လေနောက်ပိုင်းဒီလုပ်ငန်းတွေကိုဒီနေတွေဝင်လာကြတယ်အဲ့တော့ကျွန်တော်တို့ဒီကသတင်းမီဒီယာဖွင့်ပြမှုကိုအရင်ကြည့်ဖို့လိုပါလိမ့်မယ်အဲ့တော့2012ရဲ့အရှိတိုင်းမှာဆိုရင်ကျွန်တော်တို့နိုင်ငံမှာအလုံးကြည့်တဲ့အတိုင်းသက္ကဝါလုံးကြည့်တဲ့အတိုင်းပဲဘာမှရေးလို့ကားလို့မရအောင်ရေးလို့ကားလို့မရတာမှအကုန်လုံးနိုင်ငံရေးလို့ရေးလို့မရအောင်ဆွတ်တော်ရေးလို့မရဘူး၊တိုင်းပြည်လက်နက်ကိုင်ရေးလို့မရဘူး၊အခြေခံဥပဒေရေးလို့မရဘာမှရေးလို့မရအောင်အဲ့တော့အဲ့ဒီ2012ရဲ့ရှေ့ပိုင်းမှာစစ်ကောင်များစွာအလုံးလုံးလာတဲ့ဒါပြည်တွင်းကသတင်းသမားတွေဆိုတာကအဲ့ဒါတွေရှောင်ကျဉ်ပြီးတော့မှမင်းသားမင်းမီးသတင်းလေးတွေ၊ချက်ကွန်ပေးသတင်းလေးတွေအတားလေးတွေပဲဟိုလုတ်ကန်ခဲ့ရတဲ့အခါကျတော့2012ဒီလိုကိုစပြီးတော့ရလာကစားမှာအပြောင်းလဲစပြီးတော့မှယူလာတဲ့ခါကျတော့အဲ့ဒီကစပြီးတော့မှသာဒါအဖြစ်ချင်းလေးဆိုတာရလာကြတာဆိုတော့တခြားနိုင်ငံတွေနဲ့ဘယ်လိုမှနိုင်လို့မရအောင်အရင်ချင်းတော်တော်ကိုနေပါတယ်ကျွန်တော်တို့တိုင်းပြည်ကမနေ့ကကျွန်တော်ကပြောတဲ့ကိစ္စမှာဆိုရင်နှစ်ခုလောက်ဖြစ်တယ်အဲ့ဒီဝင်းကြီးချုပ်ကဘယ်သူမှမသိတာအဲ့ဒါဒရင်တော့ဟုတ်ရှင်မှာဟုတ်မယ်ဒီမှာတော့ဒေါ်ဆန်းစုကြည်ရဲ့မိခိုးကိုအောက်ယူနေတာကလည်းဒါကတော့ဟိုကလည်းတော့လို့ပေါ့နော်အကြောင်းရှင်းရည်ရှိပါလိမ့်မယ်သူရဲ့ဒီဒီဟိုဗာလဲအပန်းနားထောင်တာအခက်အခဲရှိတာလို့ပြောတော့အမျိုးမျိုးပေါ့အားလုံးရဲ့မရှိဘူးလို့ကျွန်တော်တို့မဆိုပါဘူးကျွန်တော်တို့ဟိုလောကကအများကြီးလိုအပ်ချက်ရှိနေသေးတယ်အဲ့ဒါကတစ်ပိုင်းပါအကြည့်တော့မှတော့ကလည်းတော့သတင်းတောက်တွေကိုပြိမိတ်တယ်မပြိမိတ်ဘူးဆိုတဲ့အပိုင်းအစိုးရလုပ်တာမှန်တယ်လို့ပြောတဲ့အပိုင်းပါဆိုရင်အဲ့ကလည်းတော့သတင်းတောက်တွေကရေးတက်ဖွဲ့ရနေပြီးတော့မှ AP သတင်းတောက်တွေကိစ္စဆိုရင်ရေးတက်ဖွဲ့ရနေပြီးတော့မှသတင်းပေးမယ်လို့ပြောတာဖြစ်ဖို့များတယ်အဲ့ဒီခါကျရင်တို့ကသွားမယ်သတင်းရယူဖို့ကျွန်တော်တို့ကစူးစမ်းရမှာပဲအဲ့ဒီခါကျတော့ဟိုမြေတို့မြေပုံဖြစ်ပြီးမပြီးပါတော့ကျွန်တော်တို့နောက်မှသာအသေးသေးသိရမှာဒါရီကဟိုထောက်ချောက်ရှင်ကြီးထောက်ခံတာလားတို့မျိုးရီရိုးလားဆိုတာကျွန်တော်တို့မသိနိုင်သေးဘူးအဲ့တော့အဲ့ဒီမြေကထောက်ခံလိုက်ရတယ်ထောက်ချောက်လိုက်ရတော့တစ်ချက်ကရေးတက်ဖွဲ့ရဲ့အတက်မရတွေကိုကျွန်တော်တို့ကြည့်လိုက်တဲ့အခါကျတော့အမှပါလဲဆိုတော့တိုက်ပွဲနဲ့ပတ်သက်တဲ့ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲနဲ့ပတ်သက်တဲ့အခြေခံစာတချို့ပါတယ်။ဒါတချို့အရဆိုရင်မိတော်နဲ့နေအရေးအတွက်တို့အဲ့ဒါမှလူတွေနဲ့လူတွေရဲ့အခြေရင်းတို့ပါပဲ။တကယ်တော့ဒါတွေကဘယ်လိုတော့ပြောသလိုနိုင်ငံတော်ပြုတ်ဝှက်ချက်လို့ကျွန်တော်တော့နားမလည်ဘူး။ဒီဟာတွေကဟိုသတင်းဌာနတွေကိုတက်ဆိုင်ရာရေးတပ်ဖွဲ့တွေအစိုးရတို့မှတတ်မတော်သူတို့ကထုတ်ပြန်ပေးရမယ့်အချက်လက်တွေရဲ့စီးရင်းနဲ့မှပဲပါတယ်လို့ကျွန်တော်နားလည်တယ်။တိုက်ပွဲတစ်ခုဖြစ်တဲ့ဆိုရင်တတ်မတော်တို့မှဒါရေးတပ်ဖွဲ့ကဒီကဆိုင်ရာဒီဂရင်းဌာနတွေကိုထုတ်ပြန်ပေးရမယ့်အချက်လက်တွေမှာအဲ့ဒါတွေပါမယ်ထင်တယ်ဒီအချက်လက်တွေကိုခုဖာသာကိုနိုင်ငံတော်ပြုတ်ဝှက်ချက်ပါညာဆိုပြီးတော့သတ်မှတ်ပြီးတော့မှဒီဆိုင်ရဲ့နေတွေကိုတွေ့ရုံနဲ့ဒါနိုင်ငံတော်ပြုတ်ဝှက်ချက်ဥပဒေနဲ့အရေးကြီးတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒီဥစ္စာပြည့်ပြီးတော့ပြည့်တော်တဲ့အနေအထားမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့ဂရင်းတောက်တွေကကျွန်တော်နားလည်တဲ့လောက်ကသူအရင်းရယူရေးအတွက်ကိုလုံယုံလုံရှင်းထုတ်ထုတ်လုပ်ဒီအတိုင်းနဲ့သူကြွားခဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ်
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဥပဒေကြောင်းနေနေနဲ့ဆက်နေလာတော့ဆရာဦးတင်းတန်းကိုပေးချင်ပါတယ်ဆိုတော့ဒီ writer တင်းတောက်တင်းနဲ့ကိစ္စနဲ့ပတ်သက်လို့ဆရာဦးစီစုအောင်ပြထောက်ပြတာရှိပါတယ်အခုသူတို့ လက်ဝယ်မှာတွေးရှိပါတယ်ဆိုတော့ဒီလူဝတ်ချက်ဟိုထောက်ထားပါလို့ပြောရဲဆော်ဆန်းတွေတကယ်ပဲပေါ်လေဒီအများပြည်သူမသိတဲ့နိုင်ငံတော်လူဝတ်ချက်လို့တတ်မှတ်နိုင်လောက်တဲ့အစဉ်တန်းမျိုးမှာရှိတယ်လို့ဆရာဥပဒေပညာရှင်တယောက်နဲ့ယူဆတာဆရာ
ကျွန်တော်နားလေကြီးကကျွန်တော်လည်းသူတို့ဟိုနိုင်ငံတော်လူဝတ်ချက်ကိုပြောရဲကြတာကျွန်တော်အခုယူကြည့်ပါဦးနေပြောတာအကုန်လုံးထောက်ခံနေတာဘယ်လောက်အကြီးကြီးတဲ့အကြောင်းညာလေးစသဖြင့်တိကျတိကျတဲ့အတိအကျနိုင်ငံချက်တွေရှိရမှာပေါ့ဗျာအာနိုင်ငံတော်လူဝတ်ချက်မျိုးလို့တတိမအလိမ့်မပေးဘူးဆိုတာကျွန်တော်လက်မခံဘူးအဲ့တော့နိုင်ငံတော်လူဝတ်ချက်အဲ့လိုဆိုတာလည်းပဲဒီကပြန်ထားတာရန်သူအမျိုးကြီးတွေပြန်ထားတာကရန်သူနဲ့စစ်ဖြစ်နေတဲ့အနေအထားတို့တို့တစ်ဖက်ရန်အနေအထားမှာနိုင်ငံသားကိုပေါက်ကြားနိုင်တဲ့အနေအထားဗျာအခုကဒီဒီအဲ့ဒီမှာပါတော့က documents နော် statement တွေကျွန်တော်ကတော့ sketch ပုံစံတွေပါတော့ဗျာအခုကကျွန်တော်ကကြံကြိုင်းနေတဲ့နာထုတ်တဲ့တရင်းညာပဲတည်တာဘာအကြောင်းလဲဆိုတော့မသိဘူးသူကကြံတရားတွေပြောလို့ချင်းဒီကြောင့်လည်းအင်ဂျီတွေပြောတာဒါနိုင်ငံတော်လူ့ဘက်ဆက်လေတဲ့အားဒါဟုတ်တယ်မတိုက်သေးဖြစ်တဲ့တရင်းညာအထုတ်ကိုထုတ်ပြမယ်ဆက်လေတယ်ဒါတွေကိုပုံမှန်ဤလားကြရှင်းလာတာကျွန်တော်ကနိုင်ငံတော်လူ့ဘက်ဆက်ထောက်ကျတယ်လို့နားမလည်ဘူးကြာဒါကနိုင်ငံတော်လူ့ဘက်ဆက်ဆိုရင်အတော်ကူအောင်လို့ရအောင်နဲ့အချက်လို့ကျွန်တော်တို့ပြောရမှာပါပဲဆိုဖြစ်တဲ့တကယ်တမ်းကျတော့ဒီအားတိတ်စိတ်တိတ်ရှိပြီးတော့ဟိုဘောင်သဒ္ဒနာပြောတယ်လို့ပြောဗျာဒီခုနပြောတော့ဒါတကားဒီကိစ္စမှာဒီကတစ်ဖက်တည်းကဒီပြည်ထောင်စုတွေကမတော်မျိုးလို့ကြီးတဲ့ချိန်မှာဒီလိုမျိုးလုပ်တယ်ဗျာအဲ့လိုမတော်မျိုးကြီးပြီးတော့ဒီလိုပြဿနာဖြစ်လာတာကစဖြစ်တဲ့အချိန်ကစပြီးတော့ဒီမီဒီယာနဲ့နိုင်ငံအဖွဲ့အစည်းဒါတို့မပြုတ်ရတဲ့အတွက်တစ်ဖက်ကဝါဒဖြန့်နေရတော့တာသတင်းကြေတိုင်းကသိုးနေတာမဟုတ်ဘူး။တမန်ရင်ကကြီးတဲ့သတင်းကြေလည်းပါမယ်၊ကိုယ့်ကလည်းပါတယ်။အဲဒီလိုကြောင်းခွင့်လာခွင့်တရင်းရခွင့်ပြည့်ခဲ့လို့ရှိရင်ဒီလိုဒီလိုရှိကိုဖြစ်မှာမဟုတ်ဘူး။ဒါကြောင့်မို့ကျွန်တော်တို့ဒီသတင်းမောက်တီဟာနိုင်ငံတော်လူ့အချက်ကိုထောက်ချက်ပြင်လို့ဒါကြောင့်ဟိုအခုကမဖြစ်သေးပါဘူး။မဖြစ်သေးဘဲနဲ့ကြိုးပြောတာတော့မဟုတ်ဘူး။ဒီသတင်းဌာနကထုတ်ပြန်ချက်၊ပြည်ကြားရေးရရတဲ့သတင်းအရာဆိုရင်တော့ဒီလိုပြီးကြောင်တဲ့အစီအစဉ်ကြောက်တာတိုက်ပွဲဖြစ်တဲ့အစီအစဉ်ကိုကြိုးယူတာအချင်းနိုင်ငံတော်လူ့အချက်ထောက်ချက်ပြင်တော်တယ်လို့ဆိုဦးတို့မှာတုံးနေညီဆုံးနေတယ်ကျွန်တော်တို့အဖြေကြီးရ
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွနေဘွက်တက်ကိုအီးမေးလ်နဲ့ပေးဖို့ဆွနေထားတဲ့နောက်တစ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်သူကတော့တကုံမျိုးတက်ကဦးလာထွန်းမှာမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရိုက်တာသတင်းသမားနှစ်ဦးစစ်တပ်ပြည်ထရေးကဖမ်းဆီးလိုက်တဲ့သတင်းကိုကြားလိုက်ရတော့တိကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေစိုက်သည်ဖြစ်စေမစိုက်သည်ဖြစ်စေသတင်းရင်းမြစ်မှန်တဲ့တိတိကျကျမိမိသဘောထားနဲ့ရောမထားတဲ့သတင်းအစ်မရဲ့တန်ဖိုးကိုဘဝနဲ့ရင်းပြီးဒီသတင်းသမားလူငယ်နှစ်ဦးကပြသလိုက်တာပဲလို့နားလည်သဘောပေါက်ရပါတယ်။နှစ်စစ်တပ်ကလုံးဝချုပ်ကန့်ထားတဲ့ကာကွယ်ရေးဌာနလုံခြုံရေးဌာနနဲ့ပြည်ထရေးဌာနတွေကစစ်အာဏာပိုင်တွေလုတ်ကင်နေတာကိုရုပ်ပြအရသာအစိုးရကဗိုက်အငှားနဲ့ဓာတ်ထိုးခံလိုက်ရပြန်ပြီလို့လည်းနားလည်လိုက်ရတာပါ။ဒီနေ့သတင်းသမားလူငယ်နှစ်ဦးဟာနိုင်ငံတကာကထိထိရောက်ရောက်ကူညီမပေးနိုင်ဘူးဆိုရင်တော့သူတို့ဘဝဟာနင်မွန်းပျက်စီးသွားမှာဖြစ်ပါတယ်။အမောင်ခေစစ်အာဏာရှင်စနစ်နှစ်ပေါင်း55နှစ်တာကာလမှာစစ်အာဏာရှင်စနစ်အမှန်ကန်သရုပ်မှန်ကိုဖော်ပြလိုက်တာပါ။ဒါကြောင့်လဲဆိုတော့အရင်စစ်အမြင့်မြေကဆိုသလိုတိတ်ကိုခိုင်မာတည်ကြတဲ့တပ်တွေတချက်ဖြစ်လို့ပါ။1923အစိုးရလျှို့ဝှက်ဥပဒေဆိုတာဟိုး20ရာစုအစောပိုင်းကာလကကိုလိုနီနယ်ချက်သမားတွေတိမ့်ပိုက်ခံနိုင်ငံတွေကသူတို့ရဲ့ကြုံနေလို့သဘောထားတဲ့ပြည်သူတွေကိုသူတို့မတရားဖိနှိပ်မှုအစီအမံတွေမသိအောင်သူတို့အာဏာကိုမထိပါနိုင်အောင်ပြင်းပြင်းထန်ထန်ထောင်နယ်တွေနဲ့တတ်မှတ်ပြီးဥပဒေမျက်နှာဖုံးဆွထားတဲ့ဖိနှိပ်တဲ့လက်နက်တမျိုးကိုသုံးခဲ့တာပါကိုလိုနီအရှင်သခင်တွေကတိမ့်ပိုက်ခံကြုံနေအပေါ်မလွန်ဆန်အာမခံရဲမခံနိုင်အောင်သုံးခဲ့တဲ့လက်နက်ဆိုတာလူတိုင်းလူတိုင်းအသေးစားလက်ခံထားပြီးဖြစ်တာပါအားလုံးလွတ်လပ်နေကြပြီလေဒီနေ့ဖြစ်ရကိုကြည့်ရင်တော့အခု2008အခြေခံဥပဒေအရကာကွယ်ရေးလုံခြုံရေးနဲ့ပြည်ထရေးကိုချုပ်ကန့်ထားတဲ့စစ်တပ်ကနယ်ချက်ကိုလိုနီသမားနေရာဝင်ယူလိုက်တာတွေ့လိုက်ရတယ်လို့ပါပဲလို့ပြောရမှာပါအခုဒီမိုကရေစီကိုပြည်သူတွေရဲ့အချုပ်အခြာအာဏာပိုင်ခွင့်ကိုအပြည့်အဝချုပ်ကန့်ထားတဲ့2008အခြေခံဥပဒေနဲ့နိုင်ငံရေးမှာစစ်တပ်ကပဲဥဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်နဲ့ရုပ်ပြအရသာအစိုးရကိုပြတ်ထားတာမို့ဘိုက်အငှားနဲ့ဓာတ်ထိုးခံရတဲ့ပြည်သူကရွေးကောက်တဲ့အစိုးရဆိုတာရဲ့အရေးချင်းဆိုတာပြည်သူတွေရဲ့ရှေ့မှာပဲပုံဖြတ်ပြလိုက်တာပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီကုမျိုးသက်ကဥလာထွန်းရဲ့ပေးစာပါ။သူကတော့ဒီမြန်မာနိုင်ငံမှာအရသာတစ်ပိုင်းစစ်တပ်တစ်ပိုင်းအုပ်ချုပ်မှုပုံစံလိုဖြစ်နေတာပြဿနာတစ်ခုဆိုပြီးထောက်ပြထားပါတယ်။ဆိုတော့ဆရာဦးစီသူအောင်မြင့်ကဒါရောကျွန်တော်မြန်မာနိုင်ငံရဲ့မီဒီယာလက်လက်ခွင့်မှာဒီအုပ်ချုပ်မှုပုံစံဟိုကွဲပြားနေတဲ့ကိစ္စဘလောက်တိုင်းခါဒီစိတ်ကုံမှုဖြစ်နေလဲခင်ဗျာ။
အစိုးရဘုရားအကြီးကြီးဖြစ်နေတာပေါ့အဲ့ဒါဘယ်လိုလဲဆိုတဲ့ခါကျတော့ဒီခိုင်ကိစ္စမှာဆိုရင်လည်းပေါ်လွင်တယ်ခုပြန်လည်းအစီအခံကပထမတကြောဖွင့်လာတဲ့အချိန်မှာအဲ့ဒီမှာအချက်ချက်ပါတယ်ကအဲ့ဒီဒေသကိုသတင်းတော့ကြီးသွားဖို့ကြည့်ဖို့ဆိုတာအဲ့ဒီခါကျတော့ကျွန်တော်ဒီလောက်နိုင်ငံတော်အတိုင်းပင်ခံရုံးကတောင်ဆန်းရှိကြီးတို့က အတင်းတော့ဒီရှုပ်ဖို့ဆိုပြီးတော့မှစီစဉ်တယ်။ဒါပေမဲ့သူစီစဉ်တယ်ဆိုပေမဲ့စီစဉ်ပြန်တိုင်းစီစဉ်လို့တော့မရဘူး။အဲ့ဒီဒေသမှာဆိုတော့ရှိနေတာကလုံလုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေလည်းရှိနေတယ်။ရှိနေတဲ့အခါကျတော့အတင်းတော့ဒီရှုပ်ဖို့သဘောထားတော့ရှိပြီ။ဟုတ်ပြီ။ဒီမှာရောက်တဲ့အခါကျရင်ဒေလီကိုသွားမယ်၊သွားဖို့ကြည့်မယ်မကြည့်ဘူး။ဒေနေ့မှလာပါ။ဒေနေ့ကဝက်ပြမယ်ဆိုတာလည်းအကုန်လုံးကိုဒီလုံလုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေကပဲလုပ်ရတယ်။လုပ်ရတဲ့အခါကျတော့ဟိုလုံလုံလသွားခွင့်ရတာမျိုးလည်းမဟုတ်ဘူး။အဲ့ဒီအခြေအနေတွေကအများကြီးကပ်တက်ထားတာလေခါရတယ်။ခါရတဲ့အခါကျတော့သာဟာတာနမူနာပါပဲ
။ဟုတ်ကဲ့
။ရတအစိုးရကနေပြီးတော့မှအရင်တော့ဒီဆုတ်ရမယ်ဆိုတာပြီးလို့ဆုတ်ဖို့လည်းဒီကြိုးစားတယ်အချိန်ကြီးနဲ့ကဆုတ်ခဲ့ပါတယ်ကြိုးစားပန်းစားတယ်ဒါပေမဲ့ဒီလက်ရှိမှာဖြစ်နေတာကတော့အဲ့ဒီဒေတာလုံလုံပိုင်းဆိုင်ရာတွေကသူတို့ပြကြည့်နေတာပြရဲခေါ်ကြည့်နေတာခေါ်သွားတယ်မပြကြည့်နေတာဆိုရင်တော့
ဒ
ါဟာတာလုံလုံရသွားဖို့မပြနိုင်ဘူးဆိုတဲ့သဘောနဲ့ပဲဒီလိုချိန်ကြီးအဲ့လိုဖိတ်ဆို့ထားတာအကျိုးစားကဒါသာတကားလို့ပဲထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဦးစီသူအောင်မြင့်ကိုသက်စွေဝင်ရှင်းနေဦးတင်တန်းဦးနဲ့ဆက်ဆက်ရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ